ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ UNFSM ကမြန်မာတမတော်နဲ့ပတ်သက်ပြီးပြီးခဲ့တဲ့ရက်ကထုတ်ပြန်ချက်အပေါ်တမတော်ကရောနိုင်ငံခြားရေးဌာနကပါပေးချပါတယ်တမတော်ကလှုပ်ဆောင်နေတဲ့စီးပွားရေးလုပ်ငန်းတွေဟာလက်နက်ကိစ္စစစ်စင်ရေးကိစ္စတွေနဲ့မသက်ဆိုင်ဘူးလို့တမတော်ပြောခွင့်ရပုဂ္ဂိုလ်ကပြောသလိုရခိုင်ရေးနဲ့ပတ်သက်တဲ့အချက်အလက်တွေဟာလည်းမှန်ကန်တဲ့ထုတ်ပြန်ချက်တွေမဟုတ်ဘူးလို့တုံ့ပြန်ပါတယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမူးစောကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပြည်ရင်းပြည်ပစီးပွားရေးလုပ်ငန်းတွေကရတဲ့ဝင်ငွေဟာဒီမှတက်မတော်ကိုစိုးွားတဲ့လူခွေချိုးဖောက်မှုတွေနဲ့ပတ်သက်ပြီးကြစ်တံကင်းလို့အောင်ဆောင်ရွက်နိုင်ဖို့အတွက်ညှင့်တင်ပေးနေတယ်။ဒါကြောင့်တက်မတော်နဲ့ဆက်ဆက်နေတဲ့စီးပွားရေးအဆက်အသွယ်တွေကိုအရေးယူဖို့နဲ့လည်းလည်းရောင်းချတာပဲပိတ်ဆို့ဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းကိုတိုက်တွန်းကြောင်းကုလသမဂ္ဂလူခွေကော်မရှင်ရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကဒီနေ့လာနေ့ကထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးတမတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုတုံ့ပြန်ပါတယ်
။အမှုပြည်တို့ဒီပိုင်းကိုအခုစီဝါရေးလုပ်ငန်းတွေကလက်လက်ဝဲတဲ့ကိစ္စတွေဖြစ်စီကိစ္စတွေဆိုင်ပေါင်းအဲဒီကိုအဓိကထူထောင်ကြတော့တမတော်ရဲ့သက်သာဆောင်ရှိလုပ်ငန်းတွေကိုကျွန်တော်တို့ဆောင်ရွက်ဖို့ရအပြင်ကတော့စီးပွားရေးတစ်ပတ်တည်းကအထောက်အပံ့ပေးဖို့သူရဒီဝင်မှတ်ပုံတင်ပြီးမှခေါင်းဆောင်ရဲ့ဒီဝိုင်းကမှဖြစ်တယ်အခုချိန်ဒီထုတ်ဖွင့်သူရဲနဲ့ဖွင့်သူနောက်ကနေနိုင်ငံတို့ရဲ့တပ်မတော်တွေမှာလည်းအဲ့ဒီလိုဒီဝိုင်းကမှလည်းလှုပ်ဆောင်နေတာရှိပါတယ
်စီးပွားရေးကုမ္ပဏီကြီးတွေက2019ခုနှစ်ရခိုင်ပြည်နယ်အတွင်းစစ်စင်ရေးဆောင်ရွက်စဉ်တပ်မတော်ကိုငွေကြေးစုတန်းတာဟာရဲစခွင့်မှုကျူးလွန်တာတွေကိုတိုက်ရိုက်ထောက်ပံ့တာဖြစ်ကြောင်းကမ္ဘောဇာအုပ်စု Max မြန်မာတို့ကတဖက်နိုင်ငံကိုတင်းရှောင်နေသူတွေနေရက်မပြောင်းနိုင်အောင်ဘင်္ဂလားဒေ့ရှ်နေဆက်တဲ့ချက်ချန်စီယိုကာယံဖို့လူဒန်းနာတွေပါဝင်ကြောင်းလဲအချက်လက်ရှာဖွေရေးအဖွဲ့ကထုတ်ပြန်ထားပါတယ်ဒီချက်ပေါ်မှာဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုဆက်ပြောပါတယ
်အဲ့ဒါတော့မန်ကန်နဲ့ထုတ်ပြန်ချက်မဟုတ်ဘူးကျွန်တော်အဲ့ဒါ2019 August လောက်ပြီးတော့ကျွန်တော်တို့ဒီမှာရှင်းလင်းလို့ဟောတာရှိတယ်ဒါမှမဟုတ်အမီလေးကတော့အဲ့ဒါမှရှိတဲ့တိုင်းသားဒီကမကဘဲနဲ့တိုင်းသားမဟုတ်တဲ့လူတွေကိုပါတယ်လို့ဒုက္ခတွေကကုလကြီးကအမှုရှိတယ်။ဒါတွေတော့သဘုံပေါက်ကနေကျွန်တော်ပြပါဆိုရတယ်။နောက်ဆက်တော့ကျွန်တော်ပုံမူကြီးဒီခုကိုဒီကိုဆွဆွဲထားတာပေါ့။မက်မနာနဲ့ကျွန်တော်တို့ကမောစာနဲ့အဲဒီလိုအချမ်းကြီးလုပ်ငန်းဆိုတာကသိစွာတွေမဖြစ်ခင်ကတည်းကအတော်တော်ကြာကြာနေကျွန်တော်ဆောင်ရွက်ခဲ့တာဖြစ်တယ်။အဓိကတော့နိုင်ငံတော်ဆုံးချာအနာဒီကန်ခံယူရနေနေရင်းရင်းရှိဖို့တည်းကျွန်တော်ဆောင်ရွက်ခဲ့တာဖြစ်တယ်။အခုကြေညာမှာပြန်မူနိုင်ဖို့လို့ခေါ်ကြဆက်ဆံဖို့လို့အဲ့လိုမျိုးဆွဆဲတာကတော့တမတမမကြောက်ဘူးကျွန်တော်မြင်ပါတယ
်။နေဆက်ချန်စီယိုကာယန္တာဟာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနေဆက်မှာလည်းဆောင်ရွက်ထားကြောင်းထောက်ပြပါတယ်။မြန်မာအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဌာနကလည်းကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာနဲ့တုံ့တက်ချက်ကိုလက်မခံပယ်ချကြောင်းဒါဟာမြန်မာနိုင်ငံနဲ့မြန်မာပြည်သူတွေရဲ့အကျိုးစီးပွားကိုထိခိုက်ပျက်ပြားအောင်ရည်ရွယ်ချက်ရှိရှိဆောင်ရွက်ကြလို့တတ်မှတ်ကြောင်းနဲ့ဒီဆောင်ရွက်ချက်ဟာဒီခိုင်ပြည်ပြန်မှရင်ဆိုင်နေရတဲ့စေခေါ်ချက်တွေကိုဖြည့်ရှင်းဖို့အတွက်အထောက်အကူမပြုကြောင်းဒီကနေ့သတင်းထုတ်ပြန်ပါတယ်နိုင်ငံရေးလေးလာတုံ့ပြန်သူဦးစီသူအောင်မြင့်ကတော့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ထုတ်ပြန်ချက်ဟာထိရောက်မှုမရှိတဲ့အကြောင်းပြောဆိုပါတယ်
။သူတို့တွေကတော့တက်ကနေပြီးသူတို့လုံရက်ကိုစာဝန်ရှိတယ်။သူတို့ကျူးလွန်တယ်ဒီလိုမျိုးပထမတစ်ချက်ဆွဆွဲကျင်လာတာပေါ့။ဆွဆွဲချက်ပေါ်ကိုအခြေခံပြီးတော့မှဒီလိုလိုဆိုင်ရှင်တွေလုပ်ကျင်တယ်ဆိုပြီးတော့မှဒါသူတို့တွေပြောတယ်။ဒါမှအဲ့ဒီပုံမှာအခြေခံပြီးတော့မှသူတို့တွေမကဘူးသူတို့နဲ့ဟိုဆက်ဆက်တဲ့သူတို့ကိုပတ်မိုးတဲ့လူတွေကိုလုံရမယ်ပါ냐ဆိုတာလဲတနင်္ဂနွေကမှတော့ဒါသူတို့လုံနေကြဟိုသဘောမျိုးပါပဲစိတ်တော့ရှိပြီးတော့ကျွန်တော်တော့မတွေ့မိပါဘူးလားအဲကျွန်တော်ထင်တယ်မထိရောက်နိုင်ပါဘူးဒီဥစ္စာကတော့မထိရောက်နိုင်ပါဘူ
း Next မြန်မာကုမ္ပဏီအုပ်စုကတော့ကုလသမဂ္ဂအခြေရရှာဖွေရေးအဖွဲ့ရဲ့ထုတ်ပြန်ချက်ကိုညှင်းပယ်ပြီးသူတို့စုတန်းတာဟာလူသားချင်းစာနာမှုဆိုင်ရာကိစ္စရပ်တွေအတွက်ဘလိုက်မှုမရှိတဲ့စုတန်းမှုသာဖြစ်ကြောင်းသဘောထားထုတ်ပြန်ထားပါတယ်